မလဆောပိုင်းကလေးကပိတ်ထားခဲ့တဲ့တရုတ်နိုင်ငံဘေကျင်းမြို့နိုင်ငံတကာလေဆိပ်ကိုကြာသပတေးနေ့ကပြန်ဖွင့်လိုက်ပြီးကိုဗစ် -19 ကူးစက်မှုနှုန်းနည်းတယ်လို့ယူဆရတဲ့နိုင်ငံတွေကလေရင်ခရီးစဉ်တွေကိုကန့်သတ်ခွင့်ပြုသွားမှာဖြစ်ပါတယ်။ကမ္ဘောဒီးယား၊ဂရိ၊ဒိန်းမတ်၊ထိုင်း၊ပါကစ္စတန်၊ဩစတြီးယား၊ကနေဒါနဲ့ဆွီဒင်နိုင်ငံတွေကနေတရုတ်နိုင်ငံကိုလာရောက်မဲ့ခရီးသွားတွေအနေနဲ့လေရင်ပေါ်မတက်ခင်မှာကိုရိုနာဗိုင်းရပ်စ်ကင်းရှင်းကြောင်းအထောက်အထားပြရမှာဖြစ်တယ်လို့လည်းအစိုးရပြောခွင့်ရဇူဟီချင်းကပြောပါတယ်။စံသက်ကာလလေးစိတ်မှာတရက်ကိုခမန်းကြီးခရီးသည်900လောက်ကန့်သက်လက်ခံသွားမှာဖြစ်ပြီးဆက်ရောက်ခရီးသည်တွေအလုံးယောဂပိုးစစ်ဆေးခံရမှာဖြစ်တယ်လို့သတင်းနှစ်ပတ်တီးခြားခွဲနေထိုင်ရမှာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့ COVID-19 ကူးစက်သူလူနာသေ13,000ကျော်ရှိတဲ့အတွက်ဒါဟာတရက်တာကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။စုစုပေါင်းကူးစက်သူ 3.8 တန်းကျော်နဲ့သေဆုံးသူ 6,900 ကျော်ရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနစီးရင်တွေအရသိရပါတယ်။အိန္ဒိယမှာတော့တရက်တာကူးစက်မှုနှုန်းမြင့်တက်နေတာသတင်းသုံးပတ်ဆက်တိုက်ကျော်နေပြီဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာလည်းဒီကနေ့တရက်ထဲကူးစက်မှု 3,600 ကျော်နဲ့သေဆုံးသူ 134 ယောက်ရှိတဲ့အတွက်ဇူလိုင်လ 22 ရက်နေ့နောက်ပိုင်းကူးစက်မှုနှုန်းအများဆုံးဖြစ်ပါတယ်။ကူးစက်သူစုစုပေါင်းက 38,000 ကျော်နဲ့သေဆုံးသူ 9,950 ရှိပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ဒီကနေ့ကူးစက်သူ 1,980 ကျော်သေဆုံးသူ 65 ယောက်နဲ့ကူးစက်သူစုစုပေါင်း 22,000 ကျော်နဲ့သေဆုံးသူ 3,680 ကျော်ရှိပါတယ်ရှင်။